ရိုဟင်ဂျာဒုက္ခသည်တွေအရင်နဲ့ပတ်သက်လို့တိုက်ရိုက်ပတ်သက်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားအမေရိကန်ပြည်ထောင်စုကနိုင်ငံရေးအရှိန်အဟွာသုံးပြီးတော့ဂျာဝင်ဆောင်ရွက်ပေးတင်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။ဝါရှင်တန်မြို့အခြေဆိုင် NPR အတန်းလွှင့်ဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းမှာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေကိုလည်း Mr. Grandy ကပြောကြားခဲ့ပါတယ်။ကိုယ်စားဝင်းလိုင်ကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပါ
။သမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ပြည်အောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုတဲ့ဒုက္ခသည်အရေးအတွက်လျှော့ချလိုက်တာဟာစိုးရင်စရာကောင်းတဲ့လောက်ရဖြစ်ကြောင်းယူနိစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒဲကပြောပါတယ်။ဒုက္ခသည်တွေပေါ်တင်းကျပ်တဲ့စီစစ်မဲ့အစီအစဉ်တွေချမှတ်ပြီးရင်အမေရိကန်ပြည်အောင်စုအနေနဲ့ဒုက္ခသည်တွေကိုတိုးမြှင့်လက်ခံလိမ့်မယ်လို့မျှော်လင့်ကြောင်းလဲမစ္စတာဂရန်ဒီကပြောပါတယ်။ဒီခါကြီးနေတဲ့တကြောပြန်ဖြစ်ပေါ်လာတဲ့ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်6သိန်းနီးပါးထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှအတိုင်းအတာတစ်ခုအထိတာဝန်ရှိပါသလားလို့ NPR သတင်းဌာနကမေးတဲ့အခါမစ္စတာဂရန်ဒီကအခုလိုဖြေကြားခဲ့ပါတယ
် We need political clout especially in negotiating with both Bangladesh and Myanmar the two concerned countries
အမေရိကန်ရဲ့နိုင်ငံရေးအစီအစဉ်ဟာသုံးပြီးတော့ဂျာဝင်ဆောင်ရွက်ပေးဖို့လိုအပ်ပါတယ်အထူးသဖြင့်ဒီကိစ္စမှာတကယ်ပတ်သက်နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားဆက်ဆက်ညှိနှိုင်းရေးအစီအစဉ်မှာဂျာဝင်ဆောင်ရွက်ပေးဖို့လိုပါတယ်။ကျွန်တော်လက်ရှိအစိုးရကိုပြောခဲ့ဘူးသလိုပဲအမေရိကန်ပြည်ထောင်စုအနေနဲ့တခြားကိစ္စတွေမှာလို့ဥဆောင်တဲ့အခမ်းအနားကနေပါဝင်ဆောင်ရွက်ပေးစီလိုပါတယ်
။ကမ္ဘာလုံးဆိုင်ရာဒုက္ခသည်ကပ်ဘေးဆက်ရောက်နေတဲ့အတွက်ဒီကိစ္စကိုအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးရေးစီရင်ပြောဆိုဖို့မဟာမင်းကြီးဂရန်ဒေးဟာဝါရှင်တန်ဒီစီမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။သူအနေနဲ့သမ္မတထရမ့်အစိုးရကတာဝန်ရှိသူတွေအပါအဝင်အမေရိကန်လွှတ်တော်အမတ်တွေနဲ့လည်းဒုက္ခသည်တွေအရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ဒုက္ခသည်တွေရဲ့ပြဿနာဟာနိုင်ငံတကာကစူပေါင်းဖြေရှင်းရမယ့်ကိစ္စရဖြစ်ကြောင်းလည်းမစ္စတာဂရန်ဒီကပြောပါတယ
်။ You know what the Refugee Convention says in its preamble that refugees are a collective international responsibility. So we all do
ဒုက္ခသည်ရေးဟာနိုင်ငံတကာစူပေါင်းဖြေရှင်းရမယ့်ပြဿနာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာပြည်နယ်စာတမ်းရဲ့ဤတန်းမှာဖော်ပြထားပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးကဒီပြဿနာကိုစူပေါင်းတာဝန်ယူရမှာဖြစ်ပါတယ်။ဒါပေမဲ့ပိုးပြီးတော့လက်တွေ့ကျတဲ့သဘောနဲ့ပြောရမယ်ဆိုရင်အရေးကြီးဆုံးအချက်ကအရင်းမြစ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအကူအညီအထောက်ပံ့တွေကိုအလင်းမြန်ဆုံးနဲ့အတိအပါဆုံးပေးတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အဲ့ဒီအတိုင်းအတာဆက်လက်ကူညီထောက်ပံ့ပေးနေလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနေနဲ့အကူအညီတွေကိုကာလအတော်ကြာကြာလိုနေဦးမှာဖြစ်ပါတယ်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဂရန်ဒေးဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းတုန်းကပဲရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရဟန်းညာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့တာမှာသူကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုလည်း NPR သတင်းဌာနကအခုလိုဆက်ပြောကြားခဲ့ပါတယ်။
These people come with every possible need you can imagine. Material needs for shelters, for medicines, for food.
ဒုက္ခသည်တွေဟာရုပ်ဝတ္ထုပစ္စည်း၊နေရာအိမ်၊ဆေးဝါးအစားအသောက်စတဲ့အကူအညီပေါင်းစုံလိုအပ်ချက်တွေနဲ့ရောက်လာကြတာပါ။ဒါပြင်သူတို့အနေနဲ့ပုံမှန်နှစ်ဆိုင်တဲ့အကူအညီတွေလည်းလိုအပ်နေပါတယ်။သူတို့တွေဟာတခါမှမကြုံဘူးတဲ့စိတ်ဒဏ်ရာတွေကိုခံစားခဲ့ကြရပါတယ်။စစ်သားတွေကမတရားပြုကျင့်မှာကိုလက်မခံတဲ့အတွက်ရဲနဲ့ခံရသူတွေကိုမျက်စိရှိမှာမိဘတွေအတက်ခံရတဲ့ကလေးငယ်တွေကိုကျွန်တော်တွေ့ခဲ့ရပါတယ်။အဲ့ဒီစိတ်ဒဏ်ရာတွေဟာဒီပြိပခါရဲ့ကာလအရှည်ကြာဆုံးနောက်ဆက်တွဲဆိုးကျိုးရလဒ်တွေဖြစ်ပါလိမ့်မယ်
။နိုင်ငံတကာကိုပေးနေတဲ့အကူအညီအထောက်ပံ့တွေတိတိကျကျလျှော့ချမဲ့အကြောင်းသမ္မတထရမ့်အစိုးရဘက်ကပြောဆိုမှုတွေထွက်ပေါ်နေတာကြောင့်ဒုက္ခသည်တွေအရေးမှာအမေရိကန်ကဥဆောင်မှုအခန်းကနေဆက်ရှိမနေတော့မဲ့ကိစ္စအပေါ်သူ့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းလဲမစ္စတာဂရန်ဒီကပြောပါတယ်။ဒါပေမဲ့ပါတီကြီးနှစ်ခုစလုံးကလွတ်တော်အမတ်တွေနဲ့တွေ့ဆုံစဉ်အမေရိကန်ကနိုင်ငံခြားအကူအညီတွေပေးရေးအစီအစဉ်ကိုထောက်ခံကြောင်းပြောဆိုမှုတွေအများအပြားကြားသိခဲ့ရတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံဘက်ကိုပြန်ပို့ရေးကိစ္စအပါအဝင်နိုင်ငံနယ်စပ်ဒေသမှာရှိတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအစတူဇာမန်ခန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မနေ့အောက်တိုဘာလ23ရက်နေ့ကနေပြည်တော်ကိုရောက်ရှိသွားကြပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးနဲ့အဖွဲ့ဟာအောက်တိုဘာလ25ရက်နေ့အထိမြန်မာနိုင်ငံမှာ3ရက်ကြာနေထိုင်ပြီးပြည်ထောင်စုဝန်ကြီးနဲ့ဝန်ကြီးအဆင့်နှစ်နိုင်ငံနားလည်မှုစာချုပ်လာလက်မှတ်ရေးထိုးတာအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ